နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တရုတ်သမ္မတရှီကျင်းဖင်တို့နှစ်ဦးဒီကနေ့တွေ့ဆုံရမှာနေဆက်တည်ငြိမ်ရေးအတွက်တရုတ်နိုင်ငံနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့ဒေါအောင်ဆန်းစုကြည်ကပြောခဲ့သလိုတရုတ်နိုင်ငံအနေနဲ့မြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်လိုအပ်တဲ့အကူအညီတွေပေးလိုတယ်လို့တရုတ်သမ္မတကလည်းပြောခဲ့ပါတယ်မြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်မှာတရုတ်အနေနဲ့တကယ်ပဲအကူအညီပေးနိုင်မလားလက်နက်ကိုင်ဖွဲ့စည်းတွေအပေါ်တရုတ်ဩဇာတကယ်ပဲတက်ရောက်ပါမလားဆိုတာကို ISP နိုင်ငံတကာမဟာဗျူဟာနဲ့မူဝါဒရေးရာအဖွဲ့အမှုဆောင်ညွှန်ကြားရေးမှူးဦးမင်းစင်ကိုကိုသားညွန်ဦးကဆက်သွယ်မေးမြန်းထားပါတယ်
ကွန်မစီဒီနေ့ဒေါန်ဆန်းစုကြည်ကတရုတ်သမ္မတနဲ့တွေ့ပါတယ်ဒီမြန်မာငြိမ်းချမ်းရေးကိစ္စတွေကိုပြောကြတော့တရုတ်ဘက်ကတော့သူတို့ဆက်ပြီးတော့ကူညီသွားမယ်လို့ပြောပါတယ်အဓိကလည်းအခုကငြိမ်းချမ်းရေးမှာအဟန့်တားတစ်ခုလို့ဖြစ်နေတာမြောက်ပိုင်းပြည်ပခလို့ဖြစ်နေတဲ့ခါကျောင်းမြောက်ပိုင်းကိစ္စနဲ့ပတ်သက်လို့တရုတ်ကဘလောက်ထိမြန်မာနိုင်ငံကိုငြိမ်းချမ်းရေးအတွက်ကူညီပေးနိုင်မယ်လို့ယူဆတယ်မြောက်ပိုင်းဖွဲ့ရောနားခံပါမလား
ကျွန်တော်နားလည်တော့ကတော့ပြီးခဲ့တဲ့ဂျပန်ကလည်းဒီကနာဝါ့ဆောင်နဲ့ဒီမြောက်ပိုင်းမဟာမိတ်ဖွဲ့ကိုခေါ်တွေ့ရတယ်ရှိတယ်ဆိုတော့သူတို့ဘက်ကတော့ဒီလိုအားထုတ်တာပြရပါတယ်ဒါပေမဲ့အားထုတ်တိုင်းဖြစ်သလားဖြစ်မလားပေါ့နော်ဟိုအားတွေကတော့ဘာအပါဝင်အများကြီးတွေကဒီတိရုပ်ကိုတော့လည်းတော်တော်လေးအလေးထားပါဒါပေမဲ့လည်းတိရုပ်ကတိုက်တွန်းနေဒီ SCA ကိုဝင်ထိုးလိုက်ပါဆိုတဲ့ကိစ္စမျိုးတော့ဒီလိုက်ပါနိုင်ပြီးတော့အခုချိန်ထိအနောက်ရှိမရပါဘူးတက်ကလည်းအမတ်တမတော်နေပါပေါ့နော်တိရုပ်ကတိုက်တွန်းနေသူတို့ကိုကန့်ဆစ်စင်ကိစ္စရောရှင်ချောချပူလို့အဲ့ဒါဒီကိုကန့်အပါဝင်အများကြီးတွေကိုဒီအင်းကြီးဖြစ်မှာအကြံလာမယ့်ဒီလိုစီစဉ်မှာအဲဒီတဘောတူရင်အမိထမှာပေါ့နော်အခုချိုတက်ကွေးနာဟိုရှိနေတဲ့တရားပေါ်မြင်ရပြီ
တကယ်တမ်းပြောရင်ဒီမြောက်ပိုင်းဖွဲ့တွေဝါဖြစ်စီကိုကန့်ဖြစ်စီကအဓိကသူတို့ရဲ့ထောက်ပေါက်ဝင်ပေါက်ကစားတရုတ်နိုင်ငံကိုမှီနေရတဲ့အနေအထားမျိုးတော့ရှိနေပါတယ်အဲ့တော့တရုတ်ကတကယ်တမ်းလူလလာတွားပြီးမဲ့ဆိုရင်မဖြစ်နိုင်ဘူးလား
တကယ်တော့ဒီတရုတ်ပြည်ရဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့လူဝါဒကိုဟာဒီကောင်တွေကအဓိကစီမံဆောင်နေတယ်ဆိုအင်းအောင်လို့အမြင်ရှိနေပုံရပါတယ်ဒီနိုင်ငံရေးဌာနကလည်းဟိုအဓိကဖြစ်တော့ဖြစ်စေချင်မှရပါတယ်ဒါပေမဲ့တရုတ်ကမှတော့သူတို့နဲ့ဆက်မရှိသေးစစ်ဘေးကပိုင်းတွေကတော့ဗမာစစ်တပ်ကထုတ်ပြန်စင်ပြီးတော့နေသားမှရှိတဲ့ဒီကိုကန်တွေကလည်းတော့တရုတ်အနယ်ပေါ့နော်ဆိုရခါကျတော့သူတို့တွေကတော့လည်းနည်းပို့ပြီးတော့ဒီငင်းငင်းကိစ္စမျိုးမှာအရင်ကြီးဖိအားပြတော်နာမျိုးလုပ်ချင်တဲ့ဘောရှိပုံမရပါဘူးဆိုတော့ဒီနေ့အခြားအဖွဲ့အဖွဲ့တွေလည်းဒီမှာနိုင်ရှိပါတယ်ဒီကမ္ဘာစစ်ကြောင့်တင်ပုံကမြောင်းနေပြီးတော့ဒီ brain ဦးစီးဦးဆောင်လုပ်ပြီးတော့ကျင်မရဘူးဒါကတော့အားလုံးဝိုင်းလုံးမှရမယ်ဆိုပြီးတကယ်တွန်းတယ်ဆိုရင်တော့ဖြစ်နိုင်ပါတယ်ဘာလို့လဲဆိုတော့ကျွန်တော်ကတော့အဲ့လိုရှိပါတယ်ဒီ tension shopping ကိုဦးစီးဝင်က free လေးခါမှာ tension shopping ကိုဒီလိုမျိုးမှာဒီတော်မလေးကနေပါတီပေါ့နော်ဘာကဘာကိုထောက်ပံ့တာရက်ဆိုင်တွေလုပ်ပြီးတော့ရေးလို့ဟိုအခြေတလေးတက်ပေါ့နော်တိုက်တောင်းတဲ့ခါမှာ tension shopping ဘက်ကလည်းဒါကိုလက်ခံနေတာတွေ့ရပါတယ်ဆိုတော့ဒီနေ့ပြောမယ်ဆိုရင်အစ်မနဲ့ဟုတ်ကဲ့ဆင်ပေါ်တော့လာဘူးတော့ဆန်စစ်ကြည့်ပါရဲ့ရှိချင်ကိုရင်းနဲ့ attention shopping လေးနဲ့တူတကယ်လေးနဲ့ပြီးတော့လုပ်မယ်ဆိုရင်တော့တရုတ်ပြည်နဲ့ကျွန်တော်တို့ shop လုပ်ခရပါတော့ဒီနောက်ဆက်ထားပြီးဆက်ဆံနေမှာလားပေါ့နော်အစိုးရကလည်းဆက်ဆံနေနေရာမှာရှိတဲ့အင်အားစုကိုလည်းတစ်ဖက်ကနာဆက်ပြီးတော့လက်ခံမမြင်ရှိနေဆက်ပြီးဆက်ဆံနေဆုံးမှာမျိုးကိုပြန်ဖုံးတက်အောင်လုပ်ကနေပါတယ်ဒါမျိုးအခုချိန်ကြီးပြီးတော့အဲ့ဒီလက်ခံမမြင်ကျွန်တော်တွေ့ရပြီပါ
အဲဒေါန်ဆန်းစုကြည်တက်လာပြီးတဲ့နောက်ပိုင်းမှာဒေါန်ဆန်းစုကြည်ဆိုရတရုတ်နဲ့ဆက်ဆံရေးမှာတော်တော်လေးတော်တော်လာတွေ့ရပါတယ်သူမသွားတော့မှတခြားအောက်ခြေဆင့်အရာရှိတော်များခဏခဏသွားပါတယ်ဒေါ်ဆူးနဲ့ဆက်ဆံရေးအစိုးရနဲ့ဆက်ဆံရေးအရင်အစိုးရဦးသိန်းစိတ်ဆက်ဆံရေးလက်ထက်ထက်ပိုကောင်းလာတယ်လို့ယူဆနိုင်သလား
ဒေါန်ဆန်းစုကြည်နည်းနည်းယူဆရတဲ့ဆောင်ရတဲ့နည်းနည်းယူဆပြီးဆောင်ရလို့ရှိရင်နည်းနည်းရဲ့အဓိကဟာနည်းနည်းချင်းဖြစ်တဲ့နေရာပါလို့ဆိုရင်ဒါဒီမနက်ရရှိမြောက်ပေါ့နော်ဒါရှာနေတဲ့ချိန်တွေတိုင်းဖြစ်တယ်ဆိုတော့အဲ့ဒီလိုမှာတရုတ်ရဲ့အော်ဇာရှိရတော့ဒေါန်ဆန်းစုကြည်ရဲ့တရုတ်ကိုဗိုင်းရှင်းအောင်ရတာတခုပေါ့နောက်တစ်ခုကဒီမမြောင်လေးနဲ့နောက်တစ်ခုကတော့ဒီရခိုင်ကိစ္စပေါ့နော်ရခိုင်ကိစ္စမှာလည်းရှင်းလင်းရပါတဲ့ခါကျတော့ဒီရခိုင်အင်းမှာလည်းတလုံးလေးရတယ်ဒါကုလမတော်မင်းကောင်စီမှာတရုတ်ကဗီဒိုနဲ့ပမာပဒဏ်ကြီးချက်တည်ရေးလေးရရှိတယ်ဆိုတော့ဟိုသူလုံးချင်တဲ့ယဉ်ယဉ်ရောသူမြောင်လေးထားတဲ့ရခိုင်ကိစ္စတော့တစ်ခုတည်းလို့တရုတ်ကသူကအားကိုးနေတာတွေ့ရတယ်ဟိုဟိုဒီကနေ့ကနေ့ရှင်ဟိုဒီကနေ့တက်တုန်းကတော့ဒီစီအဖူရဆက်ဆက်ကတရုတ်ကိုအားကိုးလာတာကနေပြီးတော့တရုတ်ဆက်ဆံရအနောက်နိုင်ငံတွေကိုပို့ပြီးတော့သူတို့ကဟိုသူတို့ဒီလမ်းဖွင့်တယ်လို့ပို့ပြီးတော့နေတာတွေ့ရတယ်။ဘူဒေါန်ဆက်ဆက်ကပကတိတော်ပါဘောနော်။ဒီကိရှိနေရဒီရှင်နေရှင်နောက်နဲ့ဒီအနောက်ကခါရှိနေပုံဒီဒေါန်ဆက်ဆက်ကတရုတ်ကိုပို့ပြီးတော့အားကိုးလာတာတွေ့ရတယ်။ဒီတော့ဒီမြင့်ကိစ္စကိုလာပါနော်။အာနာလိုက်နိုင်ငံတွေကိုပို့ပြီးအားကိုးလာတယ်။ဒီလိုမှရှိတဲ့ဒီဒီမိုကရေစီမျိုးကိုရင်ဆိုင်နေမှာအဲ့တော့အစ်ကိုတို့ကလည်းပြောလို့ရတယ်။ Also another name in the question and the evolution. အစ်မင်းကလည်းညာရဲ့အခုနေရမြတ်တော်ချင်းလူခွင့်ဒီမိုကရေစီကိုထောက်ကူဖြစ်တဲ့ပြည်သူ့ရဲ့ရေးဆွဲလမ်းမှာမဟုတ်ဘူး။အတင်းပွင့်ပြီးတော့ ဒီအာနာရှိရဲ့လူများကိုဒါပို့ပြီးတော့ဒါပေလို့လူမှုလူသိပါကိုဆွေးနွေးရတယ်လို့ဆိုရတယ်ပါပဲ။